ဘာသာရေးတစ်ခုပေါ်တိုက်ခိုက်တာဟာဘာသာအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်လို့ခံယူထားတာကြောင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့ဘေးဒုက္ခပေါ်စိတ်ထိခိုက်ကြရတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအဖွဲ့ USAID ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံသားဌာနမှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တွန်းမြေဆိုင်ရာညီလာခံဒုတိယနေ့အစီအစဉ်အတွင်း
USAID ရဲ့အကြီးအကဲမတ်ဂရင်းကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်ကိုကျော်ကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်ဘာသာရေးလွတ်လပ်ခွင့်တွန်းမြေရေးဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ဘာသာရေးကောင်းဆောင်တွေနဲ့ဘာသာရေးဖိနှိပ်မှုကနေလွတ်မြောက်လာသူတွေအပါအဝင်ရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကသူတို့တွေ့ကြုံရတာတွေသူတို့လေ
င်ကကဘာတော်မှာဖြစ်ပျက်နေတဲ့ဘာသာရေးလက်ခွင့်ဆိုင်ရာအခြေအနေတွေကိုနမူနာထုတ်ပြောဆိုတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious libertyis the priority we place on protecting it for those
ဘာသာရေးလွတ်လပ်ခွင့်တွေကျွန်တော်ရဲ့သနိဌာန်ပေါ်အစစ်မှန်ဆုံးတိုင်တာချက်ဟာအခြားဘာသာရေးတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးရေးကိစ္စဦးစားပေးအဖြစ်ကျွန်တော်သတ်မှတ်ထားတာပဲဖြစ်ပါတယ်။ဘာသာရေးတစ်ခုပေါ်တိုက်ခိုက်မှုဟာအဆုံးမှာဘာသာရေးအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်ဆိုတာကိုအခိုင်အမာစွပ်ကိုင်ထားတာကြောင့်ပဲဖြစ်ပါတယ်။ဒီချက်ဟာဒီမှာရှိနေတဲ့ကျွန်တော်တို့ကမှမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘေးဒုက္ခအပေါ်စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။
မြန်မာဆိုရကရခိုင်ပြည်နယ်ကမွတ်စလင်တိုင်းဝိုင်းလို့ယဉ်ညွန်းပြောဆိုပြီးအမေရိကန်ဆိုရအပါအဝင်နိုင်ငံတကာကတော့ရိုဟင်ညာလို့ပဲယဉ်ညွန်းပြောဆိုကြပါတယ်။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ဖက်ကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတောက်ရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောသွားတာက
As our State Department and other sources have judged, the Rohingya were victimized by nothing less than ethnic cleansing, extrajudicial killings.
Rohingya ha lu myo su lai sin lin phe sha mu ko khan ni ja ya du re phit de so ra chin lo naingan ja yi thana nan ta cha naingan re apwe si re ga tat mat tha wa de တရားလွတ်လပ်သက်ပြမှုမဒိန်ကျင်မှုနှိမ့်ဆက်ညှဉ်းပန်းမှုရိုင်းနှက်မှုဥပဒေမဲ့ဖန်ဆီးမှုအိုးအင်းစွန့်ထွက်ပြေးရမှုပန်းဆိုင်မှုပစ္စည်းတွေဖျက်ဆီးခံရမှုစတာတွေအလုံးဟာမတူကွဲပြားမှုတွေကိုလက်မခံနိုင်တာနဲ့ဘာသာကွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပ
ါညီလာခံဒုတိယနေ့မှာအဖွဲ့မင်ကွန်ပြောတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်သမ္မတထရမ့်အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ
် Indeed religious freedom is fundamental to our democracy it holds us together whatever our differences may beWe are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်စေပါတယ်ကျွန်တော်တို့ကြားမှာဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါစေလွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့အပေါ်ကျွန်တော်တို့ညီညွတ်ကြပါတယ်ကျွန်တော်တို့ရဲ့ Bill of Rights မှာပထမအဆုံးဘာသာရေးလွတ်လပ်ခွင့်အဲ့ဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကာအကွယ်ပေးထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမကြီး Brown Bag ပြောသလိုကျွန်တော်တို့နှလုံးသားနဲ့နီးကပ်စွာတည်ရှိနေပါတယ်
။အခုညီလာခံမှာမြန်မာနိုင်ငံအနေနဲ့ဆိုရင်ရိုဟင်ဂျာကိုယ်စားလှယ်တွေဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့တုန်းကတော့ဝန်ကြီး Ali နဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီး John Sullivan တို့တိကျတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာကြက်တဲကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းကဏ္ဍအတွက်အဲ့ဒီဆွေးနွေးပွဲတွင်ဒုဝန်ကြီး Sullivan ကချီးကျူးပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ဖို့ရေးတွေ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေဖန်တီးရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒူးဝန်ကြီးဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတာဝန်ယူခြင်းပါတဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးညီလာခံဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေတာပါ။ဇူလိုင်လ26ရက်ကြာသပတေးနေ့မှာညီလာခံနောက်ဆုံးရက်ကိုကျင်းပမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာဖြည့်ရှင်းလှုပ်ဆောင်ရမှာတွေကိုဖော်ထုတ်သတ်မှတ်ဖို့ ဘာသာရေးအခြေခံဖိနှိပ်မှုကိုတုံ့ပြန်ရေးဆိုင်ရာနိလန်းသစ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးရန်တန်ရေးထံသစ်တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။